မလေးရှားနိုင်ငံမှာလက်လောရင်ဆိုင်နေရတဲ့ COVID-19 ကူးစက်မှုအခြေအနေတွေကိုကင်တွယ်ဖြေရှင်းမဲ့အထူးကော်မတီမှပူးပေါင်းပါဝင်ကြဖို့အတိုက်ခံခေါင်းဆောင်တွေကိုမလေးရှားဝန်ကြီးချုပ်သစ် Ishmay Sabri Yaakob ကဒီကနေ့မြစ်တာရက်ခံလိုက်ပါတယ်တိုင်းပြည်အတွင်းလက်တလောရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တဲကိုဖြေရှင်းဖို့ကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ်တစ်ကအခုလိုမြစ်တာရက်ခံလိုက်တာဖြစ်ပါတယ်။ COVID-19 ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတဲ့မလေးရှားနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်ဩဂုတ်လ27ရက်စနေနေ့မှာမစ္စတာယာကော့ပ်ကကြံသစ္စာကျင်းဆိုခဲ့တာပါ။ဝန်ကြီးချုပ်ဦးဆောင်တဲ့ညွန်ပေါင်းအစိုးရဖွဲ့ဟာလွတ်တော်အတွင်းမှာအမတ်နေရာအနှဲငယ်သာအသာစီးရထားတာပါ။အသက်62နှစ်ရှိဖြစ်တဲ့မစ္စတာယာကော့ပ်ဟာညွန်ပေါင်းအစိုးရအတွင်းမကြေလည်မှုတွေဖြစ်ပေါ်ပြီးဒီနေ့လာနေမှာယာရုကနှုတ်ထွက်သွားတဲ့ဝန်ကြီးချုပ်မူယီဒင်ယတ်ဆင်းလက်ထက်ကဒုတိယဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။တိလိငါနိုင်ငံမှာတော့ COVID-19 ရောဂါပိုးကူးစက်ပြန့်ပွားမှုကိုဟန်တားရေးအတွက်တနင်္ဂနွေလုံးအတိုင်းအတာနဲ့လော့ကဒေါင်းမလိုအပ်ဘဲနေရင်အပြင်မထွက်ရအမိတ်ဒီကနေ့မှာထုတ်ပြန်လိုက်ပါတယ်ခင်ဗျာ။